AWR မျော်လင့်ခြင်းတန်ရေးစီစဉ်မှတော်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်ရှင်တော်တာရှင်များရှင်ခရစ်နှစ်2022ခုနှစ်ဇန်နဝါရီလ26ရက်မြန်မာတက္ကီ1383ခုနှစ်ပြာဒိုလာစုတ်ဆေးရဲ့ဗုဒ္ဓဦးနေ့မျော်လင့်ခြင်းတန်မြန်မာစီစဉ်များကိုစတင်တန်လွှင့်နေပါတယ်ရှင်
တော်တာရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာအစီအစဉ်ကိုနက်6ນາမိနစ်30မှ9ນາအထိ16မီတာကီလိုဟတ်0653ညာပိုင်း9ນາမှ9ນາမိနစ်30အထိ25မီတာကီလိုဟတ်0163ညာမှနေ့စဉ်အတန်လှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့ဗုဒ္ဓဦးနဲ့မှာထုံးလွှင့်ပေးမယ့်အစီအစဉ်တွေကရှီဘိုဘီတို့ပြီးတော့တင်ငန်းစာအစီအစဉ်တုတ္တပလဲဆွေးနွေးမယ့်အစီအစဉ်ပြိုရွယ်မောင်မယ်တိကောင်းဘွဲအစီအစဉ်တို့ဖြစ်ပါတယ်ရှင
်ဝိနည်းများစွာလင်းလေးရအောင်ဝဲလေးလိုက်
တော်တော်ရှင်များရှင်ရှေးဘိုးဘေးများထံမှသင်ငန်းစာအစီအစဉ်ကိုဆ ्याम ဒေါ်လာလာမြင့်ထံမှမှတ်သားနိုင်ယူကြပါစို့လားရှင
်ယောလိချင်းအသံမြတ်မှအစီအစဉ်ကိုနာတော်တာဆင်းနေကြတဲ့တော်တော်ရှင်များမင်္ဂလာပါရှင်တော်တော်ရှင်များရှင်ဒီကနေ့ဘိုးဘေးတို့ပေးသောသင်ငန်းစာအစီအစဉ်မှာဘိုးဘေးကြီးတူဖြစ်သူနော်အေးအကြောင်းကိုနာတော်တာဆင်းရင်သင်ခန်းစာယူကြပါစို့တောတရှင်များရှင်နောက်ကပတ်တော်ကဘယ်လိုဖော်ပြထားသလဲဆိုရင်ထာဝရဘုရားမိန့်တော်မူသည်ကအကယ်စင်စစ်အာကြီးသောသူတင်းသွားသောသူတို့ကိုယူရမည်ကြောက်မဲ့ဖွယ်သောသူလူယူရာဥစ္စာကိုနှုတ်ရလိမ့်မည်အကြောင်းမူကားတင်းနှင့်ယံတွေ့သောသူကိုငါသည်ယံတွေ့၍တင်းဤသားတို့ကိုကယ်တင်မည်လို့ဖော်ပြထားပါသည်တော်တရှင်များရှင်ဒီနေ့ကျမတို့အချိန်ကာလလိုပဲအန္တရာယ်အင်မတန်မှရှိနေတဲ့အချိန်ကာလမှာဘိုးဘိုးနော်အေးဟာနေထိုင်ခဲ့ရပါတယ်လုကာအခန်းကြီး18အငယ်26မှာဖော်ပြချက်အရသခင်ယေရှုခရစ်တော်မိန့်တော်မူခဲ့တဲ့နော်အေးလက်ထက်ကဖြစ်တယ်လို့လူသားလက်ထက်မှာဖြစ်လိမ့်မယ်နော်အေးဟာဖျားသခင်တိဆောက်ခိုင်းတဲ့တင်မောထဲကိုဝင်ပြီးရေလွှမ်းမိုးခြင်းဖြစ်တဲ့အတွက်လူခတ်သိန်းတို့ကိုတုတ်တင်ပင်ရှင်းတဲ့နေ့တိုင်အောင်လူတွေဟာစားတောက်လျက်ထိမ်းများစုံဖက်လျက်နေကြတယ်ဆိုတော့အเจ้าနဲ့လောကီရဲရဝါဒတွေအားလုံးသောလူဒန်းစားတို့မှာအကျင့်ပြက်ချချစားမှုတွေလိမ်ပိုင်းဆိုင်ရာနဲ့ထိမ်းများလက်ထပ်ခြင်းတွေအပေါ်ထားရှိတဲ့ဆန်းတစ်တဲ့တွေးခေါ်အမြင်ဆန်းတစ်တဲ့တွေးခေါ်မျိုးမြင်မှုတွေနဲ့ပစ္စည်းဥစ္စာပိုင်ဆိုင်မှုကိုအဓိကထားတဲ့ဝါဒစရဲနောအေခိကရှိခဲ့တဲ့အခြေအနေမျိုးအတိုင်းပဲအခုကျမတို့အဖွဲ့အစည်းအနေထားနဲ့ထပ်တူကြခဲ့ပါတယ်။အဲ့ဒီလိုသဘာဝပတ်ဝန်းကျင်အခြေအနေမျိုးမှာစင်းစင်းကြဲကြဲနဲ့ဖြောင်ဖြောင်မှန်မှန်ကြံ့ရှိနေကြဖို့အတွက် ရုံးကန်ရမယ်အနေအထားမျိုးကိုသိရှိထားရပါမယ်။ဒါပေမဲ့ဖခင်ကောင်းတယောက်အနေနဲ့နော်အေးဟာသူ့ရဲ့သားသမီးတို့ရဲ့ဝိညာဉ်ရေးဆိုင်ရာအသက်တာနဲ့နေ့စဉ်သူတို့ဆုံးဖြတ်ချမှတ်မှုတို့အပေါ်စိုးရိမ်စိတ်ရှိခဲ့တယ်။ယုံကြည်သူမိဘတွေအနေနဲ့လည်းအခုခေတ်အချိန်ခါမှာနော်အေးရဲ့စိုးရိမ်စိတ်နဲ့တန်းတူအဆင့်ရှိတဲ့စိုးရိမ်စိတ်မျိုးအမှန်တကယ်ရှိနေကြပါတယ်။လူသားတို့လွတ်လပ်ခွင့်ကိုအခွင့်ကောင်းယူပြီးအပြစ်တရားကအောင်ပွဲခံနေပါတယ်။အကောင်းနဲ့စွန့်ညစ်ခြင်းတွေမှာလူတဦးချင်းစီရဲ့အမြင်သဘောထားအပေါ်မူတည်နေပါတယ်။ကျမတို့ရဲ့လောကီအဖွဲ့အစည်းကြီးဟာစုံစမ်းနှောက်ယှက်ခြင်းနဲ့မှားယွင်းတဲ့အတွေးခေါ်တွေနဲ့ပြည့်ရှံလို့နေပါတယ်။ဒါကြောင့်ဒီကနေ့ကျမတို့ရဲ့ဆုတောင်းကျမ်းဟာကျမတို့သားသမီးတွေအသင်းတော်ရဲ့သားသမီးတွေအနေနဲ့တမန်တော်တို့အတွက်ယက်တည်ပေးပြီးယေရှုခရစ်တော်ကိုသိကျွမ်းခြင်းရှိအောင်လှူဆောင်ပေးရဖြစ်ပါတယ်။ဒီနေ့ကျွန်တော်ကျမတို့သားသမီးတွေအတွက်ဘာရီကိုလှုပ်ဆောင်ပေးနေကြသလဲ။သားသမီးတို့ဝိညာဉ်ရေးဆုံးရှုံးအောင်လုပ်နေကြသလား။ပညာရေးဆုံးရှုံးအောင်လုပ်နေကြသလား။ကျမ်းမာရေးဆုံးရှုံးအောင်ရောလုပ်နေကြပါသလား။စဉ်းစားကြည့်ကြပါစို့။အရေးပါအရာရောက်တဲ့တော့ချက်တစ်ခုကိုနော်အေးရဲ့တစ္ဆာစောင့်သိမှုနဲ့ပုံစံနမူနာတို့မှတွေ့ရှိရပါတယ်။သူဟာနာခံလိုက်လျှောက်မှုရှိတဲ့အပြင်တစ္ဆာရှိမှုကြောင့်သူနဲ့သူရဲ့သားတွေကိုကယ်တင်ခဲ့ပါတယ်။စင်မာနဲ့ယုံကြည်သူမိဘတို့ရဲ့ခလေးငယ်တွေကိုဖခင်သခင်ကစောင့်ရှောက်တော်မူမဲ့အကြောင်းဒီအကြောင်းတွေကိုမိခင်ဖခင်တိုင်းတို့အတွက်အံ့ဩဖွယ်ရာဂတိတော်တစ်ခုအဖြစ်သိရှိထားကြရမှာဖြစ်တယ်။သားသမီးတွေအနေနဲ့လွတ်လပ်တဲ့ဆန္ဒသဘောထားရှိနေပါတယ်။ဒါပေမဲ့သူတို့အနေနဲ့သူတို့အသက်တာမှာမှန်ကန်တဲ့ဆုံးဖြတ်ချက်ကိုချမှတ်မယ်လို့အာမမခံနိုင်ကြပါဘူး။ဒါကြောင့်ဖယားရှင်နဲ့နီးအောင်သာမိဘတိုင်းကဆောင်ရွက်ပေးကြရမှာဖြစ်တယ်။ဘာဖြစ်လို့လဲဆိုရင်သားသမီးတွေကိုစာရန်ကဖမ်းဆီးတပ်ဖြတ်ဖို့ကြိုးပမ်းအားထုတ်မှုနဲ့သတိဝရိယရှိမှုဖယားရှင်ရဲ့ကာဝယ်ပေးမှုတို့အမြဲလိုအပ်နေပါတယ်။ဒါပေမဲ့လူတိုင်းဟာတယောက်တည်းနေတာမဟုတ်ပါဘူး။ဖယားရှင်ကသူ့ကိုယုံကြည်အားကိုးသူတွေနဲ့အမြဲတမ်းအတူရှိနေပါတယ်။နောအေးမိသားစုတွေတွေ့ကြုံကြရတဲ့အခြေအနေအတိုင်းဒီနေ့ကာလမိဘတိုင်းကိုလည်းဖခင်သခင်ဟာအံ့ဩဖွယ်ရာဂတိတော်ကိုထားပေးခဲ့ပါတယ်။ဒါကြောင့်မိဘတိုင်းနောအေးကသားတွေကိုကယ်တင်ခြင်းရအောင်ဆောင်ရွက်သွန်သင်ပေးတယ်လို့ယနေ့မိဘများလည်းနောအေးလိုပဲသားသမီးတွေကိုကယ်တင်ခြင်းရရှိပြီးထာဝရအသက်ရအောင်လမ်းညွန်သွန်သင်ပြီးတော့ဖခင်ရှင်ထံကိုပို့ဆောင်နိုင်ကြပါစေ။ဆုတောင်းကြပါစို့။ကောင်းကင်ဘုံ၌ရှိတော်မူသောဖခင်သခင်သားသမီးတယောက်စီတို့သည်ဖယားရှင်သွန်သင်ရာကိုနောဤကဲ့သို့နားထောင်လိုက်လျှောက်နိုင်သောစိတ်သဘောကိုပေးသနာတော်မူပါမည်အကြောင်းယေရှုခရစ်တော်ဖယား၏မဟာနာမတော်ကိုအမိပြု၍တောင်းလျှောက်ပါ၏အဖဖယားသခင်အာမင်
ဖြစ်နိုင်မှာဖြူနာကြရဲ့ခြေစူးတရားရဲ့ပါ ောင်လင်းညီမလေးတို့ရေဒီကနေ့လေးလာစေခြင်းတဘာဝသက်ပင်တွေအကြောင်းပါဆောင်းလျားပင်အကြောင်းကိုမမခိုင်ကကလေးတို့ဘူးတုဒရရှိစေဖို့ပြောပြပေးမယ်နော်အဲ့ဒါကြောင့်နားထောင်မှတ်သားထားကြပါကွယ်ကဲကလေးတို့ရေဆောင်းလျားပင်ကိုတွေ့မြင်ဘူးကြသလားကွယ
်ဟုတ်ကဲ့တွေ့ဘူးပါတယ်မမခိုင်အဲ့ဒီပင်ကသားတို့ channel မှာရှိပါတယ
်ဟုတ်လားလင်းလင်းအော်ဒါနဲ့လုံလုံတို့ channel မှာရောဆောင်းလျားပင်ရှိလားကွယ
်မရှိပါဘူးမမခိုင
်ကောင်းပါပြီကွယ်ကလေးတို့ကိုမမခိုင်ကဆောင်းရပင်အကြောင်းဆက်ပြီးတော့ပြောပြပေးမယ်နော်ကလေးတို့ရေဆောင်းရပင်ဟာအပင်ငယ်မျိုးဖြစ်တယ်အဲ့ဒီအပင်တွေကိုလူတွေကစနစ်တကျစိုက်ပျိုးထားခြင်းမရှိဘူးကွဒါပေမဲ့ဥယျာဉ်ခြံတွေမှာအပင်ပေါက်လေးတွေပေါက်ကြပြီမယ်အနှဲငယ်လောက်သာအပင်လေးတွေကရှင်သင်ကြတယ်ဆောင်းရပင်ကို Dash အရှိအိန္ဒိယကျွန်းစုကလူတွေဟာမျိုးပွားပြီးစိုက်ပျိုးကြတယ်ဒီလိုမျိုးပွားတဲ့အခါမှာလေတနှစ်သားအရွယ်အပင်လေးတွေကနေဂိုင်းဖြတ်ဆက်တာမြက်ကွင်းလီပီးစိုက်ပြူတာစတဲ့နီးတွေနဲ့မျိုးပွားယူကြရတယ်။အဲ့ဒီနီးမျိုးတွေနဲ့ Dash အရှိအိန္ဒိယကျွန်းစုကလူတွေဟာဇောင်းလျားပင်ကိုစိုက်ပြူကြတယ်ကွ။ဇောင်းလျားပင်ရဲ့အပွင့်ကနေဇောင်းလျားအသီးလေးတွေတီးကြတယ်လေ။သူတို့အပွင့်ရောင်လေးတွေကခရမ်းနုရောင်ပန်းပွင့်သေးသေးလေးတွေဖြစ်ကြတယ်ကွ
။မမခိုင်မမခိုင်ဒါဆိုရင်ပန်းပွင့်လေးတွေကတိတ်လာမှာပဲနော်
ဟုတ်တယ်လုံးလုံးဇောင်းလျားပွင့်လေးတွေကလှတယ်လို့သူ့ရဲ့အသီးပုံစံကလည်းတမူထူးခြားတယ်ကွ
။ဟုတ်လားမမခိုင်သူ့အသီးပုံစံကဘလို့လဲရင်သမီးကဇောင်းလျားသီးကိုမမြင်ဘူးလို့ပါ
ဟုတ်ပါပြီကွ။ဒါဆိုရင်မမခိုင်ကဇောင်းလျားသီးပုံစံလေးကိုပြုတ်ပြတ်ပြီးမယ်နော်ဇောင်းလျားသီးအယောင်ကပရင်းရောင်ရင်းရင်းဖြစ်ပြီးအသီးမှာဇောင်းလေးတွေပါတယ်ကွ။အဲဒါကြောင့်ဇောင်းလျားသီးကိုပိုင်းဖြတ်လိကြီးလိုက်ရင်ကျေပုံတံလေးပေါ်နေတယ်လေဒါကြောင့်မို့အင်္ဂလိပ်လိုဇောင်းလျားသီးကို star fruit လို့ခေါ်မှတ်ကြတယ်ကွ။ဒါနဲ့တာလီလီလင်းကဇောင်းလျားသီးအမဲ့တွေကိုဘလို့လုတ်ပြီးစားသလဲကွ
။မမေကအဲ့ဒီအသီးတွေကိုဇောင်းလျားသီးတနက်လုတ်ကြည့်ပါတယ်မမဟိုင်
။အိုးကောင်းလိုက်တာကွ။ဟုတ်တယ်ကွ။ဇောင်းလျားသီးကိုဇောင်းလျားသီးတနက်လုတ်စားလို့ရတယ်လို့ဟင်းသီးအရွက်အနေနဲ့လည်းစားသုံးလို့ရတယ်ကွ။နောက်ပြီးဇောင်းလျားသီးကဆေးဖက်ဝင်အပင်တစ်မျိုးလည်းဖြစ်တယ်
မမခိုင်မမခိုင်ဒါကတော့ဇောင်းလျားသီးအမဲ့တွေကိုညှုပ်တီမုတ်စားလို့နဲ့ရောပြီးတို့စားလေစားလို့တိတ်ကောင်းတာပဲမမခိုင
်အေးကွယ်လင်းလင်းပြောတာနဲ့မမခိုင်တော့တည်ကြလာပြီစားချင်လာပြီကွယ
်ဟုတ်တယ်မမခိုင်တမီးလည်းစားဖူးချင်လိုက်တာ
ဟုတ်လားလုံးလုံးတမီးကလည်းဇောင်းလျားသီးကိုစားဖူးချင်တယ်ဆိုတော့ကောင်းတာပေါ့ကလေးတို့ရေဇောင်းလျားသီးအရသာကချူချင်လေးဖြစ်တဲ့အတွက်ခရင်းကိုမြင်းစီတယ်ကွယ်ဒါကြောင့်ဇောင်းလျားသီးကိုငပိနဲ့တွဲဖက်ပြီးတို့စရာအနီနဲ့စားပြီးထမင်းမိန်တာပေါ့ကွယ
်မမခိုင်နောက်ကျရင်မမခိုင်နဲ့လုံလုံစားဖို့ဇောင်းလျသီးကိုသားယူခဲ့ပြီမှပဲ
ကျေးဇူးပါပဲလင်းလင်းရဲ့ဟုတ်ပါပြီကလေးတို့ရေဒီနေ့မှမမခိုင်ကဇောင်းလျားသီးအပင်လေးရဲ့အကြောင်းကလေးတို့ကိုပြောပြခဲ့တာတွေတိကျနားထောင်မှတ်သားထားကြနော်ဘယ်အရာကိုမဆိုအလေးထားပြီးမှတ်သားထားရင်ဒီနေ့ဒီချိန်မှပြန်ပြီးအသုံးချနိုင်တာပေါ့ကွယ်ကိုသိထားတဲ့ဘူးတုတ္တအကြောင်းအရာတွေကိုလည်းသူတစ်ပါးစီမှာပြန်ပြီးဝင်းငတ်ပေးကြရမယ်နော
်ဟုတ်ကဲ့ပါမမခိုင်သားတို့သမီးတို့မမခိုင်ပြောပြခဲ့တာတွေကိုနားထောင်မှတ်သားပါမယ
်ကောင်းပါပြီကွယ်မှတ်သားနားခံယူတတ်တဲ့ကလေးတို့ဘဝလေးအောင်မြင်မှုသူတို့ဖူတွေစုကူရရှိနိုင်ကြပါစေလို့မမခိုင်ကဆုမွန်ကောင်းတောင်းပေးလိုက်ရပါတယ်ကွယ
်တောတာရှင်များရှင်မြမဆွဲစုံချမ်းအတွဲလေးမှာဇောင်းလျားပင်အကြောင်းကိုကျမတို့မျှော်လင့်ခြင်းအတန်းမှာကောက်နှုတ်တင်ဆက်ပေးခဲ့ခြင်းဖြစ်ပါတယ်ရှင်ကျေးဇူးတင်ပါတယ်ရှင
်ကိုတော့နဲ့ခွဲသွားဖို့ကျွန်တော်မသက်တည်ရှိတော့ဘူးဘယ်ချိန်ဆိုဘယ်နေရာဆိုello chene shibze corona we ya me a phi myo oh sei pure ram shi do bu nei twe mu de de shi de pain when o de ma a me se long jong se cha zwa ni swa aku sawi ya shi kelo e ba ye my chain lu re le ma lin phi se good
တမတန်လှည့်နေပါရဲ့ရှင်ဒီကနေ့မှာပြိုရွယ်မောင်မဲတိကောင်းွယ်အစီအစဉ်မှာလူငယ်မောင်မဲတို့အတွက်တိမတ်ဖွဲ့ရာတွေကိုတင်ပြပေးမယ့်အချိန်ရောက်ရှိလို့လာပါပြီရှင
်ပြိုရွယ်မောင်မဲတိကောင်းွယ်တိကောင်းွယ်တိကောင်းွယ်တိကောင်းွယ်တိကောင်းွယ်
ညောင်လင်းချင်းအသားမြမအစီအစဉ်ကိုနာတော်တာဆင်နေကြတဲ့လူငယ်မောင်မဲများမင်္ဂလာပေါင်းနဲ့ပြည့်ဝကြပါစေလူငယ်မောင်မယ်တို့ရေဒီနေ့ပြိုရွယ်မောင်မယ်တိကောင်းဖွဲ့အစီအစဉ်မှာကျောင်းမချင်းနဲ့ကိုကိုကိုချုပ်တီးချင်းဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးလူငယ်မောင်မယ်တို့ကိုပြောပြပေးမှာဖြစ်ပါတယ်လူငယ်မောင်မယ်တို့လူငယ်တွေမှာစင်ကြယ်ပြီးမြင့်မြတ်တဲ့ဇာရိတ်တတ်တွေဖြစ်ဖို့အကြီးဆုံးသောအထောက်အကူတွေကတွင်အရာတာကိုချုပ်တီးပြီးရုံညံလွန်ကျူးချင်းတွေမပြုတ်လုံမိဖို့ချုပ်တီးစေတဲ့အရာဟာအနာအဆာကင်းတဲ့ကိုခန္ဓာကျမ်းမာခြင်းဖြစ်ပါတယ်မိမိတို့ကိုယ်ကိုချုပ်တီးခြင်းအကျင့်တလေတွေဟာကျမ်းမာခြင်းရှိဖို့မရှိမဖြစ်တဲ့အရာတွေဖြစ်တယ်လူငယ်မောင်မယ်တို့ရဲ့အသက်တာမှာအသိပညာနဲ့ကျမ်းမာခြင်းရရှိဖို့တွင်တင်ပေးခြင်းဟာအရေးအကြီးဆုံးလည်းဖြစ်ပါတယ်အထူးသဖြင့်လူငယ်တို့ရဲ့အသက်တာတစ်လျှောက်လုံးမှာနေ့စဉ်လက်တွေ့လောက်ကင်သွားဖို့ဖြစ်တယ်လူငယ်အချိန်မှာကောင်းတဲ့ဓလေ့တွေကိုတိဆောက်ခြင်းမှားယွင်းခဲ့တဲ့အရာတွေကိုပြုပြင်ခြင်းမိမိကိုယ်ကိုချုပ်တီးခြင်းတကူရရှိခြင်းအကျံစီတွေချမှတ်ပြီးလက်တွေ့ဖြစ်ဖို့အကျင့်ဓလေ့တွေအသက်တာမှာလှူရှားပြုမူတာတွေကိုဖခင်သခင်ရဲ့အလိုအတိုင်းဖြစ်စေုံသာမကလူသားအချင်းချင်းကောင်းကျိုးအဖို့လည်းဖြစ်စေရပါမယ်လူငယ်မောင်မယ်တို့ယေရှုခရစ်တော်ဟာလူငယ်တို့ရဲ့ခန္ဓာအခြေအနေကိုအသိအမှတ်ပြုပြီးဖြားနာနေတဲ့သူတို့ကိုယောဂါမှပျောက်ကင်းစေပါတယ်။ခွန်အားတက်သည့်ဆုံးရှုံးသွားပြီးဒုက္ခခံစားနေရတဲ့သူတို့ကိုပြန်ပြီးခွန်အားပေးခဲ့တယ်။လူငယ်မောင်မယ်တို့လူငယ်တို့ဟာမိမိတို့ရဲ့အသက်တာကိုမိမိတို့ထင်မြင်သလိုမပြုတ်လုံနိုင်ဘူးဆိုတာသိရမယ်။ဖယားရှင်ချပေးတော်မူတဲ့အဖိုးထိုက်တန်တဲ့စုကျေးစုတွေကိုပေါ့ပေါ့ဆတ်ဆတ်မပြုတ်လုံသင့်ပါဘူး။လောကလူသားတွေကိုကယ်တင်တဲ့ကယ်တင်ရှင်ယေရှုဟာလူငယ်တွေအတွက်မဆုံးဖြတ်နိုင်တဲ့အဖိုးကိုပေးတော်မူခဲ့ပြီးလူငယ်မောင်မယ်တို့ရဲ့အသက်နဲ့အစွမ်းတတ္တိတွေကိုယေရှုဖယားရှင်ပိုင်တော်မူတယ်။ဖယားရှင်ဟာလူငယ်တို့ကိုယုံကြည်ပြီးအနံထားတဲ့အရာတွေကိုတစ္ဆာရှိရှိထိမ့်သိမ့်ချင်းရှိမရှိကိုကြည့်ရှုတော်မူတယ်။အဲ့ဒီလိုကြည့်ရှုတော်မူပြီးတရားစီရင်တော်မူမယ်။အလုပ်တွေကိုပိုးပြီးလောက်ကင်ဆောင်ရွက်ကြရမှာလူငယ်တွေပါပဲ။ဖယားရှင်ရဲ့အမှုတော်လုပ်ငန်းတွေမှာပိုးပြီးအလေးထားဆောင်ရွက်ကြရမယ်။လူငယ်တွေအနေနဲ့ဖန်ဆင်းတော်မူတဲ့အရှင်အမှုတော်အတွက်မိမိတို့တာဝန်ရှိကြောင်းသိစေရမယ်။မိမိတို့ရဲ့အသက်တာမှာအရေးကြီးတဲ့အရာအနံ့ထားခြင်းခံရကြောင်းကိုလည်းသိရှိကြရမယ်။အခုအချိန်ဟာခရီးဆိုးရုပ်တဲ့ကာလမှာတိုးတက်ဖို့အလားအလာရှိတဲ့လူငယ်အမြောက်အများကိုအပျော်ပါကျူးလွန်ခြင်းနဲ့ရာဇဝတ်မှုဝဲကရက်တွေကဆွဲဆောင်မှုပြင်းထန်နေပါတယ်။ဒါတွေကိုလူငယ်တွေကကြောက်ရွံ့ ထိတ်လန့်ပြီးတွန်းဆုတ်ဖို့လူငယ်တွေရဲ့နှလုံးသားထဲမှာယေရှုခရစ်တော်ရဲ့သွန်သင်ချက်တွေရှိနေရပါလိမ့်မယ်။ကျမ်းမာခြင်းဟာကောင်းကြီးမင်္ဂလာတစ်ခုဖြစ်ပြီးလူအနည်းငယ်လောက်သာအဲ့ဒီတန်ဖိုးကိုနှစ်သက်ကြတယ်။လူငယ်မောင်မယ်တို့တင်တို့ရဲ့အစွမ်းတတ္တိတွေကိုအမြင့်ဆုံးအသုံးချနိုင်ဖို့မိမိရဲ့ကိုယ်ခန္ဓာကိုအကောင်းဆုံးအခြေအနေမှာထားပြီးအကောင်းဆုံးဝိညာဉ်ရေးဩဇာတက်ရောက်မှုအောက်မှာရှိစေရမယ်။ကိုယ်ခန္ဓာနဲ့ဆိုင်တဲ့ခွန်အားကိုဆောက်ရုပ်စေတဲ့အရာတစ်ခုခုဟာစိတ်ဝိညာဉ်ကိုလည်းအားနည်းစေပြီးအမှားနဲ့အမှန်ကိုပိုင်းခြားဝေဖန်နိုင်ဖို့စွမ်းဆောင်နိုင်ခြင်းကိုနှေးပါသွားစေပါတယ်။လူငယ်တို့ခန္ဓာကိုအလွဲသုံးခြင်းဟာဖျားသခင်ရဲ့ဘုန်းတော်အတွက်အသုံးချဖို့မိမိတို့ရဲ့အသက်တာအချိန်ကိုတိုးစေပြီးဖျားရှင်ရဲ့အမှုတော်မှာမပါဝင်ဖို့ဖြစ်စေတယ်။လူငယ်မောင်မယ်တို့မှာမှားယွင်းတဲ့အကျင့်တလေဖြစ်စေဖို့အခွင့်ပေးတာအယားဝေနောက်ကြတာကျမ်းမာရေးကိုဂရုမစိုက်ဘဲအလိုဆန္ဒပြင်းပြစွာစားတောက်နေထိုင်တာတွေဟာမိမိတို့ခွန်အားနည်းအောင်အုံမြင့်ချထားတာနဲ့တူပါတယ်။သူတစ်ပါးတွေကိုကောင်းချီးမင်္ဂလာဖြစ်စေဖို့အမှုတော်အလုပ်အတွက်ဖျားသခင်ဟာလူငယ်တွေကိုလောကထဲဆေးလွတ်ခဲ့တဲ့အတွက်ဘုရားသခင်အမှုတော်မှာပါဝင်ဆက်ကရင်ကောင်းချီးမင်္ဂလာခံစားရမယ်ဆိုတဲ့အကြောင်းလူငယ်မောင်မယ်များအတွက်မဟုတုတအဖြစ်ပြိုရွယ်မောင်မယ်တိကောင်းဖွယ်အစီအစဉ်မှာပြောပြလိုက်ပါတယ်လူငယ်မောင်မယ်များရွှင်လန်းချမ်းမြေ့ကြပါစေကွယ်ဗုဒ္ဓရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြက်များတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာရေးရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုကုန်ပြုလွှာချင်းမြင့်ပေးမှာဖြစ်ပါရဲ့ရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998 316 694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွယ်ချင်တယ်ဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
် AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်သောတာရှင်များရှင်မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 4965နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင
် AWR မျော်လင့်ခြင်းအတန်ကိုအားပေးနေတဲ့သောတာရှင်များခင်ဗျာမျော်လင့်ခြင်းအတန်ကအကြောင်းအရာတွေကိုပုံမသိရှိလို့ပြီးတော့ဖုန်းနဲ့ဆက်သွယ်လို့မယ်ဆိုရင်တော့39 2539 3926 845နဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ
်ဒေါက်တာရှင့်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျိုးလင့်ချင်းအတံကိုနာတော်တာဆင် गे ကြတော့တော်တာရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုစိတ်နှပြချမ်းမွှေးလန်းကြပါစေ ဂျေဇုတင်ပါတယ်ခင်ဗျာ